မန္တလေးတိုင်းဒေသကြီးမြင့်ငယ်မြို့မှာ CDM လုပ်တဲ့မြေထားဌာနကအင်ဂျင်နီယာကိုစစ်တပ်နဲ့ရဲကလာရောက်ဖမ်းဆီးတာကြောင့်ပြန်လွတ်ပေးဖို့မြို့ကန်တွေကတောင်းဆိုတာကိုစစ်တပ်နဲ့ရဲကပြစ်ခတ်တာကြောင့်6ဦးတဲ့မင်းနဲ့တေဆုံးပြီးဒဏ်ရာရသူတွေလည်းရှိတယ်လို့ဖမ်းဆီးခံရတာတွေလည်းရှိပါတယ်ဒီအကြောင်းမန္တလေးကလာတဲ့တဲ့တင်ကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ခင်ဗ
ျဝန်ထမ်းအများစုရှိတဲ့မန္တလေးတိုင်းဒေသကြီးမြင့်ငယ်မြို့မှာ CDM လှူရှားမှုတွေပါတဲ့မြေထားအင်ဂျင်နီယာကိုဧပြီလ23ရက်တကြံအကြိုနေ့ညပိုင်းကလာပြီးတော့ဖမ်းဆီးခေါ်ဆောင်သွားတာကြောင့်ပြန်လွတ်ပေးဖို့မြို့ကန်တွေကတွားရောက်တောင်းဆိုခြင်းစစ်တပ်နဲ့ရဲကပြစ်ခတ်တာကြောင့်တေဆုံးရတဲ့အခြေအနေကိုမြင့်ငယ်မြို့ကန်တူကအတည်ပြုပြောဆိုပါတယ
်ကျွန်တော်အင်ဂျင်နီယာစစ်ဖိလင်းကိုသူကလာဖမ်းခေါ်သွားတာဗျာဖမ်းခေါ်သွားတော့သူကကျွန်တော်တို့ဒီမြင့်ငယ်ရဲစခန်းထဲကိုဝင်သွားတယ်ဝင်သွားတဲ့ချိန်မှာကျွန်တော်တို့ဟိုပြန်လွတ်ပေးမှုတွေကျွန်တော်ကဒီလေးစီမှာသွားတယ်သွားတော့မှကျွန်တော်တို့လာတာလမ်းတဝက်လောက်ပဲကြီးသေးတယ်သူကစခန်းထဲကနေကျွန်တော်တို့မြင်နေရဖိလက်သက်ကြောင့်မလို့ကျွန်တော်တို့ကအဲ့မှာနေစာရီမှာကျွန်တော်တို့လည်းရောက်လျှောက်တက်ဆက်အဲ့မှာစာရီမှာပြစ်ခဲ့တယ်ပြစ်ခဲ့တော့ကျွန်တော်တို့ကပုံမှန်လိုက်တော့ဘယ်လို့မှနားလည်းကက်လို့မရဘူးလက်စူးလို့မရဘူးတကယ်ကြီးဒါမှကြီးနေမှာမဟုတ်ဘူးဗျာကြီးစစ်တွေနဲ့ဒီဟိုပြစ်ခဲ့ပြစ်တာဗျာတော့လေ6ရောက်ကြာတာ6ရောက်ကြာတော့ဟိုနောက်ဘယ်လိုတွင်းတော်မှာတယောက်ဇန်ကြီးရဲ့ဥယျာဉ်တော်ရဲ့ဓနုံးရဲ့အောင်မြင်လာရဲ့ဗျအဲ့မှာကြည့်ရဲ့ကလေးတွေပေါ့ကလေးတွေကဒီလက်ပိုင်းလေးပေါ့ဒီဟောဖန်းကြီးပေါ်တော်လာတာဟွာလောက်ရှိတယ်ဗျကျွန်တော်တို့ဒီနေ့ကားပေါ်တင်သွားဆိုရင်35အဲ့လို30ကျော်လောက်ဒါတော့တယ်ဗျကြီးတယ်မှန်ကကျွန်တော်ကမန်းကြီးပြောရင်တော့ဟွာလောက်ပေါ့5ယောက်လောက်ကတော့ရှိရဲ့ဗျ5ယောက်ဆားပါတော့အဲ့လိုပေါ့
အခုလိုမျိုးဧပြီလ17ရက်နေ့ညပိုင်းမှာပြစ်ခတ်မှုတွေပြုလုပ်ပြီးအခြေအနေတည်ငြိမ်သွားပေမဲ့ဒီကနေ့ဧပြီလ14ရက်နေ့လယ်ပိုင်းမှာတော့ထပ်ပြီးတော့ပြစ်ခတ်တဲ့အတွက်လူ2ဦးကြီးစံထိမှန်ထားတာရှိတယ်လို့မြို့ကန်ကပြောပါတယ်
။သူတို့က2နာရီလောက်ကဝင်လာတာ2နာရီလောက်မှဝင်လာကျွန်တော်ပြစ်ခတ်မှုတွေဘယ်လိုလဲဆိုတော့ကျွန်တော်တို့ဟိုကာရတဲ့ဟာမျိုးတွေရှိရဗျာကာရတဲ့ဟာမျိုးတွေဆိုတော့စောကြီးကလေးကကာရတာပါစောကြီးကကာရတာဒီသိတွေကာရတာရှိတယ်ရှိတဲ့ကြတော့ဘယ်လိုပြောမလဲပုဂ္ဂလူသားရောခေါ်လာပြီးတော့မှလာ ima ဖြိုးအလားဖြတ်ပြီးတော့သူကဖြတ်တဲ့ပြင်ကိုခုနကလိုဂျန်ယိုးတန်းလမ်းဖြတ်တာမဟုတ်ဘူးကွာပြည့်သွားလိုက်ပြင်းနေအဲ့လိုမျိုးဖြိုးသွားတာအဲ့လိုပုံစံမျိုးဖြစ်သွားတာအဲ့မှာအကုန်လုံးကရုပ်ရိုးလေးဖြစ်ကုန်တာကြည့်ရတော့လည်းနှစ်ယောက်ကြည့်ရတာဟုတ်နေကြတယ်ဟုတ
်ဒီစံထိမှန်သူထဲမှာတည်ဆုံးသူရှိတယ်လို့သတင်းရပေမဲ့တီးခြားအတည်ပြုချက်မရသေးပါဘူးမြင့်ငယ်မျိုးဟာမြေထားဝန်ထမ်းတွေအများစုရှိပြီးလက်ရှိအချိန်မှာ CDM လုပ်နေတဲ့ဝန်ထမ်း1600ကျော်ရှိပါတယ်။ဒါ့အပြင်စစ်တပ်နဲ့ရဲကပစ်တာကြောင့်လူ80ကျော်သေဆုံးခဲ့တဲ့ဗကူးမြို့မှာတော့ဆန္ဒပြပွဲတွေဆက်ရှိနေပြီးပြစ်ခတ်မှုတွေမရှိတော့ပေမဲ့ဆန္ဒပြပွဲတွေမှာပါဝင်သူတွေကိုဖမ်းဆီးတာတွေရှိနေပြီးလမ်းမတွေမှာအသွားအလာခြောက်ကန်နေတယ်လို့မြို့ကန်တူကပြောပါတယ
်။ဟိုကအကိုမနေ့ပိုင်းမှာတော့လေဗကူးနောက်ပတ်အချမ်းမှာတော့ဆန္ဒပြပွဲတွေလေလောက်တာတော့ရှိတယ်ပေါ့။ပြစ်ခတ်မှုတွေတော့မရှိတော့ဘူးခင်ဗျာ။ဒါနဲ့ဖန်ဆီးမှုတွေတော့ရှိတယ်ခင်ဗျ။ဟိုပထမရက်ကဆန္ဒပြပွဲတက်ကပါတဲ့လူတွေကိုလိုက်ပြီးတော့ဖမ်းတာတွေတော့ရှိတယ်ခင်ဗျ။နာမည်နဲ့ရုပ်မှာလုံလုံလေးရှိနေတာရှိတယ်ကိုအဲ့လိုမျိုးဖုံးလေးစစ်တာတို့အဲ့လိုမျိုးတွေကရှိပါတယ်ကိုပထမရက်ကတည်းကဆိုင်တော့လုံလုံလေးအင်းအရောနည်းနည်းလေးတော့နည်းသွားတယ်ခင်ဗျ။ဒါနဲ့ရှိနေတော့မှပဲကိုကျွန်တော်တို့မြို့ပေါ်မှာတော့ဟိုတကြံလွင်အဲ့တော့ဓာတ်ပေါ်မှာတော့လူကလုံးဝမရှိဘူးပါဗျာ။ဒါမဲ့ဟိုမနေ့ပိုင်းလေးတွေမှာတော့အဲ့လိုမျိုးဟိုတပိတ်လေးတွေတော့ဖတ်ကြပါလားခင်ဗျာလောက်ကြပ
ါစစ်တပ်နဲ့ရဲကပြစ်ခတ်ဖြိုခွဲပေးမယ်လေမြန်မာနိုင်ငံတော်မှာပုံစံအမျိုးမျိုးနဲ့ဆန္ဒပြတာတွေရှိနေသေးပါပဲနိုင်ငံတော်စစ်တပ်နဲ့ရဲကအကြမ်းဖက်ပြစ်ခတ်ဖြိုခွဲတာကြောင့်တေဆုံးသူ920ကျော်ရှိပြီဖြစ်ပြီးဖမ်းဆီးခံရသူပေါင်းက3050ကျော်ပြီလို့နိုင်ငံရေးအကြံအစည်များကူညီဆောင်ရှောက်ရေးအဖွဲ့ AABB ကထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုချောချောသိန်းတင်ပြပေးခဲ့တာပါခင်ဗျာ